အီရန်နိုင်ငံကနျူကလ িয়ার လက်နက်ထုတ်လုပ်နေတယ်ဆိုပြီးတော့တန်တရားရှိနေတဲ့အရေးကိစ္စအပေါ်ထပ်မံဖိအားပေးတဲ့အနေနဲ့ကုလသမဂ္ဂရဲ့နိုင်ငံတကာအနုမြူစွမ်းအင် Agency IAEA ရဲ့အကြီးအကဲကသူ့ရဲ့စုံစမ်းစစ်ဆေးရေးမှုတွေကိုအီရန်မှာအရေးပါတဲ့စစ်တပ်အခြေစိုက်စခန်းတွေကိုစစ်ဆေးကြည့်ရှုခွင့်ပြုဖို့အီရန်အစိုးရကိုထပ်မံတောင်းဆိုလိုက်ပါတယ်။တနင်္လာနေ့ဗီယန်နာမြို့မှာကျင်းပတဲ့ IAEA အဖွဲ့ရဲ့အုပ်ချုပ်ရေးမှူးများညီလာခံမှာအဖွဲ့ရဲ့အကြီးအကဲယူကီယာအမန်နိုကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။အဲ့ဒီအဖွဲ့မှာနိုင်ငံပေါင်း30ပါဝင်ပါတယ်။အီရန်နိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုမရှိရင်သူ့ရဲ့အဖွဲ့အနေနဲ့အီရန်နိုင်ငံအတွင်းနျူကလ িয়ার ထုတ်လုပ်ဖို့ဆောင်ရွက်နေတဲ့ပစ္စည်းကိရိယာတွေဟာငင်းချမ်းစွာအသုံးပြုဖို့အတွက်လှုပ်ဆောင်နေတာဖြစ်တယ်ဆိုပြီးတော့ကောက်ချက်ချဖို့ရမဖြစ်နိုင်ဘူးလို့သူကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဆော်ဒီအာရေဗျနိုင်ငံမှာတနင်္လာနေ့ကပြောဆိုလိုက်တဲ့မှတ်ချက်အလားတူပဲအီရန်နိုင်ငံအနေနဲ့စစ်ဆက်လုပ်ရမယ့်ညှိနှိုင်းမှုတွေကိုအရေးပေါ်ကိစ္စတခုလို့သဘောထားပြီးတော့လှုပ်ဆောင်ရလိမ့်မယ်လို့ IAEA အကြီးအကဲကပြောဆိုလိုက်ပါတယ်။အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ကာဇက်စတန်နိုင်ငံမှာပြုလုပ်တဲ့နောက်ဆုံးတွေ့ဆုံပွဲဟာပြီးခဲ့တဲ့သတင်းပတ်အတွင်းပြီးဆုံးခဲ့ပြီးနောက်ထပ်ထပ်မံတွေ့ဆုံကြဖို့လိုတယ်ဆိုတဲ့သဘောတူညီချက်ပဲရရှိခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲကိုအီရန်အစိုးရတာဝန်ရှိသူတွေနဲ့ P5 Plus 1လို့ခေါ်တဲ့ဗြိတိန်အမေရိကန်တရုတ်ဂျာမနီပင်သစ်ရုရှားအစရှိတဲ့နိုင်ငံတွေကတာဝန်ရှိသူတွေတက်ရောက်ခဲ့ပြီးတော့ဘာမှရေရေရာရာရှိတဲ့အဖြစ်ထွက်ပေါ်လာခြင်းမရှိခဲ့ပါဘူးခင်ဗျာ။